ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်ရောက်လာသူတွေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေကိုထိုင်းအစိုးရကတပတ်မှာ3ရက်နေရာရင်းကိုပြန်ပို့ပေးနေတာပါတနေ့ကိုလူရည်200ဝန်းကျင်နဲ့တပတ်ကိုလူ600လောက်ပြန်ပို့ပေးနေပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့မြန်မာနိုင်ငံသား199ဦးကိုပြန်ပို့ခဲ့ပါတယ်သူတို့ကတော့မြဝတီခရိုင်ထဲကကိုဗစ်ကပ်ဘေးစောင့်ကြည့်ရေးစင်တာမှာထားပြီးကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ရမှာနေရက်ပြန်200ဝန်းကျင်လောက်တည်းကတဝက်လောက်မှာအဆုဝေးနဲ့ကိုဗစ်ပိုးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာရှေ့ပြောင်းလူသမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ဒီရပိုင်းတွင်းမှာပြန်ကြတဲ့နေရက်ပြန်ပြီးတော့ပြန်နေတဲ့ကနေပြီးတော့ဒီမြောက်ဦးကြီးရဲ့ကုဆုပြောရတယ်ကျွန်တော်ယူမနေလို့စစ်စည်းနေတော့စစ်စည်းရဆမိုင်းမှာနေရပြန်ပြီးတော့ပြန်နေတယ်လူတရာကျော်တွေ့တော့ဒီမြောက်ရီကျင်သတင်းဒီဘောဘုအုပ်ချုပ်ပြောရတယ်သတင်းထုတ်ပြန်တာရှိတယ်လေခိုင်းရဲ့ထောင်လေးတွေအချုပ်တွေတွေပြန်လည်လွတ်တလူခိုင်းအချင်းထောင်တွေအချင်းထောင်ကြီးကြီးရနေပြီဒီရာဇဝမှုတစ်မျိုးမျိုးနဲ့ပြန်လွတ်တဲ့သူတွေအဲ့ဒီလူတွေကမှပိုးတွေ့ရများတယ်လို့
ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားနှစ်ကနေပြန်လာသူတွေတဲကဖေဖော်ဝါရီလ13ရက်နေ့ကိုဗစ်စစ်ဆေးချက်အရပိုးတွေ့လူနာ102ဦးထိရှိပါတယ်ကူးဆက်သူတွေဟာတနေ့တည်းပြန်လာကြတာဖြစ်ပြီးကူးဆက်သူတွေထဲမှာအမျိုးသား64ဦးရှိပြီးအမျိုးသမီး38ဦးထိရှိပါတယ်။သူတို့ဟာဖေဖော်ဝါရီလ5ရက်နေ့ကမြဝတီမြို့ကိုတနေ့တည်းပြန်လာကြတဲ့မြန်မာအလုပ်သမားတွေဖြစ်ကြပါတယ်။နေရက်ပြန်လာသူတွေကိုလည်းမြဝတီမြို့မှာဖွင့်လှစ်ထားတဲ့ quarantine center 4ခုမှာဆက်ရက်ထားပြီးစစ်ဆေးခဲ့ချိန်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။